လက်တလောဒေသခံလူလူဆန္ဒပြပွဲတွေဖြစ်နေတဲ့လေဘရောင်းတောင်ကျင်းနီစီမံကိန်းဟာအစိုးရအနေနဲ့ရေရှည်စီးပွားရေးအကျိုးစီးပွားနဲ့တဘာဝပတ်ဝန်းကျင်ထိခိုက်မှုနှစ်ဖက်မျှစဉ်းစားသင့်ပြီးပွင့်လင်းမြင်သာစွာအစီအစဉ်တွေကိုချပြသင့်တဲ့အရေးတစ်ခုဖြစ်တယ်လို့ EcoDev တဘာဝပတ်ဝန်းကျင်အဖွဲ့ကဦးဝင်းမျိုးသူကပြောပါတယ်။ Washington DC ကိုခေတ္တရောက်ရှိနေတဲ့ဦးဝင်းမျိုးသူကိုတွေ့ဆုံမေးမြန်းထားတာပါ။ဟုတ်ကဲ့ဦးဝင်းမျိုးသူဒီပြဿနာကအထူးသဖြင့်လေယာမြေတွေတင်းဆဲမှုပြဿနာနောက်ပြီးတော့ကြေးရွာတွေရွှေပြောင်းခိုင်းမှုဆိုတဲ့ပြဿနာအပြင်ကိုတဘာဝပတ်ဝန်းကျင်ဆိုင်ရာပြဿနာအနေနဲ့လည်းလူတွေပြောတယ်။တစ်ဖက်ကလည်းဒါနိုင်ငံရေးအရာတချို့ဟိုပါနေကြတယ်လို့လည်းဆိုရဲ။အဲ့ဒါတွေနဲ့ပတ်သက်လို့ဦးဝင်းမျိုးသူတို့အနေနဲ့ဘလောက်ထိအဲ့ဒါခံမှန်းပြီးတော့သုံးသပ်မိတယ်လဲခင်ဗျ။
ဟိုနိုင်ငံရေးပတ်တော့ကျွန်တော်ပြောလို့လေကျွန်တော်လည်းနိုင်ငံရေးသမားမဟုတ်တော့တော်တော်လည်းပဲပတ်ဝန်းကျင်ထိန်းသိမ်းရေးရှုထောင့်နယ်လူမှုစီဝါရှုထောင့်အနေနဲ့တော့ကျွန်တော်အမြင်လေးပြောရမယ်ဆိုရင်တော့ဒီလူတွေထိခိုက်တာကတော့မကောင်းဘူးဗျာအဲ့တော့ပတ်ဝန်းကျင်ရေးရာနဲ့ပတ်သက်ရင်တော့ကျွန်တော်တို့အမျိုးသား policy ပေါ့ပတ်ဝန်းကျင်ရေးရာဒီနိုင်ငံတော်ရဲ့ policy စင်မာကိုစီဝါရေးဖွံ့ဖြိုးရေးနဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးဆိုတာကိုတန်းတူညီမျှစဉ်းစားမယ်ဆိုတော့သူကအထင်ရှားပြောထားပြီးသားပဲပေါ့အဲ့တော့ကျွန်တော်တို့ကလူတယောက်ပဲထိခိုက်ထိခဲ့လူတရာပဲထိခိုက်ထိခဲ့လူတစ်သောင်းပဲထိခိုက်ထိခဲ့ပတ်ဝန်းကျင်အရေးလို့ပြောလာရင်ဒါတေချာကိုစဉ်းစားပေးဖို့လိုတယ်ပေါ့စီဝါရေးဖွံ့ဖြိုးရေးတခုလေးကိုပဲဦးစားပေးတာမဟုတ်ဘူးပတ်ဝန်းကျင်ရေးကိုလည်းဒါဟိုချိန်ခွင်ရှာညီမျှပြီးတော့စဉ်းစားဖို့လိုတယ်လို့ဒါတစ်ချက်ပြောခြင်းနဲ့ပေါ့နော်အဲ့တော့အခုကျွန်တော်တို့ကအခုစီရင် number မှုကိုတိုက်ဖြတ်ရေးဆိုပြီးတော့ကျွန်တော်တို့ကလုပ်နေတယ်လုပ်တဲ့နေရာမှာလူတွေဆောင်းလို့မြေယာတွေဆုံးရှုံးနေထိခိုက်တယ်ဆိုရင်တော့လေဘယ်ကောင်းမလဲပေါ့ဗျာကျွန်တော်လုပ်ချင်တဲ့ရည်ရွယ်ချက်နဲ့ခြားစီဖြစ်နေတော့ဒါလေးတွေကိုကျွန်တော်ကြည့်ဖို့လိုပါတယ်
ဒီနေရာမှာဒီလေဘရောင်းတောင်စီမံကိန်းနဲ့ပတ်သက်ပြီးတော့ပဲပေါ့နော်ဒီသမရာကြီးဦးသိန်းစိန်ဒီနယူးယောက်မြို့ကိုရောက်လာတော့ကလည်းဒီအကြောင်းနဲ့ပတ်သက်ပြီးတော့မေးရန်မြန်မြန်လေးရှိခဲ့ပါတယ်အဲ့ဒီအချိန်တုန်းကတော့သမရာကြီးဦးသိန်းစိန်ကဒီခြေရွာတွေဟိုရွှေပြောင်းမှုနောက်ပြီးရွာတွေဖယ်ရှားမှုမြေသိမ်းဆဲမှုကိစ္စတွေနဲ့ပဲပတ်သက်လို့ပြဿနာတရားဖြစ်ပြောသွားတာတဲ့ကျွန်တော်ကြည့်ကြအောင
်ဟိုတော့တော့စီမံကိန်းနဲ့ပတ်သက်ပြီးတော့ခင်ဗျားပြောသလိုပဲပရောပြဿနာလေးတွေကတော့အောက်ချိန်မှာပုံမှန်ရှိတယ်။အဲတော့ကျွန်တော်တို့ရှိကဥပိုင်နဲ့ကိုယ်နိုင်ငံကပုံလေးခုနကဆိုဖာရုတ်ချုပ်ပြီးတော့ပြောပြပေးတယ်။ဖာရုတ်ချုပ်ပြီးတော့ဘုရားတော်တော်ဒီအေရီယာကြီးကိုတော့ကျွန်တော်နိသတ်ထူရင်းဝင်ကြီးထားတယ်။ဒီလိုမျိုးစီမံကိန်းချက်တွေနေဆိုပြီးတော့ပြန်တာပြန်ထားတယ်အဲ့ဒီမှာဆင်ကတော့ဥပိုင်ပြောတယ်ကဘီရောဥပိုင်နဲ့ဘုရားတော်ကိုတိုင်ကံနဲ့ဆက်ဆက်ရောက်ကြပြူကြတယ်အထက်ကရွာလေးတွေရွာလေးတွေချုပ်ကြလို့ဒီတော့ကန်းပွင့်နဲ့မဟုတ်တဲ့ရွာလေးတွေရှုရပြောတာရှုရပြောတော့သူ့ကိုရှုပြောင်းတဲ့နေရာမှာတော့အိတ်ချက်ကတော့ကျွန်တော်ကဝေကြီးပါညာကိုတာတာမျိုးနဲ့ပြီးတယ်အမောင်းတော့ရောက်ကိုဘာလို့စိတ်ပြည့်နေလဲနောက်တော့ဟိုဘက်ကတော့အင်းလေးပါလေးဆောက်ပြီးအင်းလိုပါလို့ဆောက်ပြီးတော့နောက်ကဒီလေးလိုမီးလိုဒါလေးနဲ့ပြည့်စုံအောင်ဆောက်ပြီးတော့ပြတချို့ရွာတွေကလည်းရွှေ့ပါတော့တချို့ရွာတွေကလည်းရွှေ့တယ်တချို့သုံးပြီးပါတော့ကတော့နေရွှေ့ဖို့တို့ပါအဲဘုန်းကြီးဖြစ်တယ်နည်းနည်းလေးမပြေမလဲကြလို့ဖြစ
်အဲ့တော့သမရာကြီးပြောထားတဲ့အတိုင်းဆိုလို့ရှိရင်တော့ဒါကဟိုကြေးရွာတွေရွှေပြောင်းခိုင်းတဲ့ကိစ္စနောက်လေယာဉ်တွေသိမ်းဆိုင်ခံရတဲ့ကိစ္စတွေပေါ့နော်အဲ့ဒီနေရာမှာသမရာကြီးလည်းပြောသွားပါတယ်အစောပိုင်းမှာဒီရွာတွေဟိုသိမ်းတဲ့တင်းမြေတွေသိမ်းတဲ့နေရာမှာရော်ကြီးတွေပါတွေပေးတာတွေရှိတယ်နောက်နေရာတွေကိုတချို့ဟိုရွှေပြောင်းပြီးရွာတွေအသက်ဆောင်ပေးတာတွေရှိတယ်ဒါပေမဲ့အခုနောက်ပိုင်းအခုအဲ့ဒီဒေသထဲမှာဆက်ပြီးတော့ဖြစ်နေတဲ့ဆန္ဒပြမှုတွေဆန္ဒထုတ်ဖော်မှုတွေအရဆိုလို့ရှိရင်အစောပိုင်းမှာမြေယာတွေသိမ်းဆဲပြီးတော့ရော်ကြီးပေးတယ်ဆိုတဲ့နေရာမှာ၃နှစ်စာတီးနှံရော်ကြီးဆိုပြီးတော့ပေးလိုက်တယ်။ဒါပေမဲ့လည်းတကယ်တမ်းစီမံကိန်းဆိုတာ260ဆိုတော့အစောပိုင်းမှာနားလည်မှုလွဲမှားပြီးတော့ရွာတွေကလူတွေကို၃နှစ်စာရော်ကြီးပေးလိုက်တယ်ဆိုတဲ့ပုံစံမျိုးဒါဟိုတတလုံးဒီဟိုဒေယာမြေတွေကိုဆုံးရှုံးရမယ့်ပုံစံမျိုးသူတို့နားမလည်ခဲ့ကြဘူးဆိုတဲ့ဘောဖြစ်နေတယ်လေ။အဲ့ဒါနဲ့ပတ်သက်လို့ရောဦးဝင်းမျိုးသူတို့ဘာကြားလဲမလဲ။
ไอ้ตัวเลดมาริก็တော့ဒေသခံเลดมาริก็တော့သူတို့ခင်ဗျားကူပြောလို့ပဲပေါ့ဆုံရှုံမှုတွေပြောပြတယ်ပေါ့ဒါကိုကျွန်တော်ကသုံးသပ်တဲ့ခါကျတော့နံပါတ်1ချက်ကတော့ကျွန်တော်တို့ဥပဒေရဲ့အာဏာချက်လို့ကျွန်တော်ထင်တယ်လေဒါကဒီကိစ္စရက်တွေကကျွန်တော်တို့မကြသေးခင်ကထုတ်ထားတဲ့လေယာဉ်မြေဥပဒေတို့เนาะမြေလို့မြေရန်ဥပဒေတို့မတိုင်ခင်ကဖြစ်ခဲ့တဲ့ကိစ္စရက်တွေအဲ့မှာရှိတဲ့ဥပဒေတိုင်းကျွန်တော်တို့ကရှင်းလင်းရတာအဲ့တော့ဒီနိုင်ငံတော်အကျိုးအတွက်ကဒီကျွန်တော်တို့မြေအောင်တင်းစီတဲ့ခါကျရင်ဘယ်လိုမျိုးပေးရမလဲဆိုတာလေးရှိတာပေါ့အဲ့တော့သူတို့ကရော်ကြီး ပဲပေးုံတစ်ခုနဲ့လေသမားတယောက်ရဲ့ဘဝပြန်ပြီးတိဆောက်လို့မှမရတာ။ဒါအောင်ကျွန်တော်တို့ကလည်းအခုနိုင်ငံတွင်းမှာအဓိကပေါ့နော်တက်နိုင်တဲ့ဒီတက်ဆိုင်ရာအစိုးရတွေတက်ဆိုင်ရာ law maker တွေပေါ့လေဒီလွတ်တော်ကိုယ်စားလှယ်တွေကိုပြောနေတာဒီနိုင်ငံတကာမှာကျင့်သုံးလို့ပဲပေါ့နော်။ဒီရောကြီးပေးရာတစ်ခုနဲ့မလုံလောက်ဘူး။ဒီလေသိမ်းခံလိုက်ရတဲ့တောင်သူလေသမားတွေရဲ့ဘဝကိုတည်ငြိမ်မှုရအောင်ကိုပြင်ကျွန်တော်တို့ကပြန်ပြီးတော့နိုင်ငံတော်တို့မဟုတ်လဲအဲ့ဒီတာဝန်ရှိတဲ့ကျွန်တော်တို့ဒီကုမ္ပဏီတွေပေါ့နော်အားနေပြီးတော့ပြန်ပြီးထူထောင်ပေးဖို့လိုတယ်ဆိုတဲ့အချက်ကိုကျွန်တော်တို့ကဒါဥပဒေတရားအနေနဲ့ကိုပြဋ္ဌာန်းပေးဖို့ကျွန်တော်လိုတယ်ထင်တယ်အဲ့တော့ဒီလိုဥပဒေမရှိတဲ့အခါကျတော့အောက်ကညှိနှိုင်းမှုကဒီတက်ဆိုင်ရာကုမ္ပဏီတို့ရဲ့သူ့ရဲ့ဘလောက်ထိဒီကိစ္စတွေမှာဖြည့်ရှင်းလိုတယ်ဆိုတဲ့ဆန္ဒရပဲမှုတည်နေတာပေါ့သူတို့ကတော့ဒါသူတို့ဥပဒေတိုင်းဆောင်ရတယ်လို့တစ်ခါလေးသူပြောလို့ရတာပေါ့ဥပဒေကိုယ်တိုင်အောင်အားနည်းချက်ရှိနေအောင်เนาะအဲ့တော့ဒါအောင်ကျွန်တော်တို့ကအဓိကဒီကုမ္ပဏီတွေကိုပြောတာက due diligence ပေါ့လုံလောက်တဲ့လုံလဆိုင်ထုံမှုရှိရမယ်သူတို့ကတကယ်ဒါကျွန်တော်တို့လူသားခွင့်ရေးတွေကိုစဉ်းစားမယ်ဘဝဉင်ဒီဉင်ရေးကိုတကယ်စဉ်းစားရမယ်ဆိုရင်ဟုတ်လားဥပဒေမှာဘယ်လိုပဲအားနည်းသည်ဖြစ်စေအားအားသာသည်ဖြစ်စေသူတို့နေနေရအောင်ဒါဒီဒေသခံနေနေကိုပြေလဲအောင်ကိုကျွန်တော်ဆွေးနွေးပြီးတော့မှစိတ်ကျေနပ်တဲ့အထီကိုလုပ်ပေးမှကောင်းမယ်
အဲ့တော့ဟိုသူတို့ပြောသလိုဆိုလို့ရှိရင်အစောပိုင်းကနားလည်မှုလွဲမှလို့၃နှစ်စာကြော်ကြေးရထားပြီးပြီနောက်ပိုင်းမှာဒီလည်းမကရသင့်နိုင်ရဲ့ဆိုတော့ဒါညှိနှိုင်းလို့ရအောင်မယ်ဆိုတဲ့သဘောလား
အဲအဲ့ဒါကတော့ဒီလက်ရှိဒေတာခံနေတဲ့သူတို့ဒီကုမ္ပဏီတွေနဲ့ဂျားတဲမှာပေါ့နော်ဒါဆက်ညှိဖို့လို့မလို့ထင်တယ်ဘာလို့ဆိုတော့ဒီဒေတာခံနေတော့ဘာသွားလှုပ်ရှားမှာလဲတုံးနေဆိုတဲ့ငွေကကုန်သွားမှာပဲလေအဲ့တော့သူတို့ဘဝစင်စံရတ္တိရေးအတွက်ကတော့တခုတော့လှုပ်ပေးရမှာပေါ့အခုကျွန်တော်ကြားတာကုမ္ပဏီကအလုပ်လေးဟိုသူ့ကုမ္ပဏီဒီတက်တူတွေနဲ့မှပေးမယ်ဆိုတော့လေဒါချို့တရားနည်းရပဲရနိုင်တာကိုအများကြီးရနိုင်တယ်မဟုတ်တော့ဆက်တော်လို့ဖို့လို့မယ်တော်တော်လေးပဲဘလောက်ထိသူတို့ညှိနှိုင်းမလဲဆိုတာတော့ကျွန်တော်တို့ဒါတော့ကျွန်တော်တို့ကိုယ်တိုင်စောင့်ကြည့်နေတဲ့သဘောပေါ့နော
်ဟုတ်ကဲ့ဒါပေမဲ့တချို့ယူရီကြတော့လေလုံးဝမရွှေ့ပြောင်းပေးနိုင်ဘူးဆိုပြီးတော့ပြောနေတယ်လေပြောနေတယ်ဆိုတော့တကယ်လို့ဒါအဲ့လိုယူရီကရွှေ့မပြောင်းပေးဘဲနဲ့အဲ့နေရာမှာပဲဆက်နေမယ်ဆိုရင်ရောဒီစီမံကိန်းကြီးကဆက်လုပ်မယ်အဲ့ယူရီကအဲ့နေရာမှာဆက်နေလို့ရောဖြစ်နိုင်ပါ့မလဲ
အဲ့အဲ့ကျွန်တော်လဲဒီပေါ့နိသမရာယူသိန်းစိန်ဒီမှာ VOA မှာအင်တာဗျူးလုပ်တော့ရန်ကုန်ကနေပြီးတော့ကျွန်တော်နားထောင်ရတယ်နားထောင်တော့အဲ့ဒီနောက်တနေ့မှာပဲကျွန်တော်တို့ဟောပြောပြရှိတော့ကျွန်တော်အဲ့ချက်လေးကိုကျွန်တော်လဲဆွေးရင်လို့ပြောပြတယ်ဘာလို့3ရွာကတော့အထဲမှာနေရတော့ကျွန်တော်ဆွေးရင်တာဘာမှကြံတဲ့အခြေအနေတွေဟိုပြုပြင်မှုမရှိဘူးသူတစ်ပင်ပတ်ဝန်းကျင်ထိန်းသိမ်းရေးပေါ့နော်ဘာလို့ဆိုတော့ဒီတက်တူတွင်းကိုလုပ်တဲ့ခါကျတော့ဒီ sulfuric acid တွေအများကြီးသူတို့တုံးတယ်လေထဲကိုထွက်တယ်နောက်သူတို့လုံအောင်မပေါင်းရင်ထင်းနေလုပ်ငန်းတွေလုံလားမလုပ်လားဆိုတာကျွန်တော်တို့သတင်းချက်လည်းမရဘူးလေမရတော့ဒါလူတွေရဲ့ကျန်းမာရေးရှုတော့အောင်ဆိုရင်အရန်ဆိုးတယ်ပေါ့ဒီ safari အငွေ့တွေကိုရှူရတဲ့သဘောရှိတယ်အဲ့တော့ဒီရွာ၃ရွာကအထက်ပိုင်းမှာရှိနေတယ်ဆိုရင်သူတို့ကပြောင်းတော့မပြောင်းဘူးဒါပေမဲ့အထက်မှာတွားပြီးကိုယ့်ဘာကိုအချင်းထောင်ကြရလို့ဖြစ်နေမယ်ကျွန်တော်အထာလေးကိုစဉ်းစားဖို့လိုတယ်ဒါကိုတော့
သူတို့ရေရှည်ကျန်းမာရေးအတွက
်ဘလို့မှမကောင်းကျွန်တော်တို့ကြား
နေတဲ့အတွက်ကသူတို့ဗာဆက်လုံးလေအဲ့နာမှာစာပြိုးလို့လည်းမရနိုင်ဘူး
စာပြိုးရေးလို့လည်းမရနိုင်ဘူးပေါ့နော်သူတို့မြေတွေလည်းကုန်သိမ်းထားတယ်ဆိုတော့သူတို့အထက်မှာ okay ကိုယ့်ရဲ့ data ရဲ့အစွဲနဲ့ဒါသူတို့နေတာနေကြမယ်လေဆိုတော့သူကဟိုသူတို့ရဲ့နေစဉ်တူကဟို1 year အတွက်ဖြည့်ရှင်းဖို့ဆိုလို့ livelihood ပေါ့နော်ဘာမှလည်းမရှိဘူးဘေးနားပတ်ဝန်းကျင်ဒီလေတုညဉ့်ညမ်းတာတွေရေတုညဉ့်ညမ်းတာတွေနောက်တစ်ခုကစိုးတာအဲ့မှာဆောင်းပြောတဲ့မြေတုညဉ့်ညမ်းတာပေါ့နော်မြေအစိတ်တင်တာပေါ့ swine contamination ပေါ့ဒီကဟိုမိုင်းရနေပြီးတော့ထွက်လာတဲ့ဒီအမျိုးစားတွေနဲ့ကြတဲ့အဲဒီကြောင်ညီတွေလည်းညဉ့်ညမ်းမှုတွေဖြစ်တာပေါ့အဲ့ဒါတွေရှိမှဆိုသူတို့ကတကယ်ကိုငရဲကြနေလို့ဖြစ်မှာပဲဆိုတော့ဒါတွေကိုလည်းထည့်စဉ်းစားဖို့လိုတယ်အဲ့တော့ကျွန်တော်ထင်တယ်လေဒါဒီ mind ဥပဒေရာကိုဒီတက်တူတွင်ဥပဒေရာကိုဒါလူမှုစီးပွားရေးကိုလည်းဖြည့်ရှင်းပေးရမယ်နောက်တစ်ခုကပဝန်းကျင်ရေးရာကိုလည်းကောင်းအောင်လုပ်ရမယ်ဆိုတာဆိုစာချုပ်တွေထဲမှာပါပြီးသားကိုဘယ်လိုလုပ်လဲဆိုတာကျွန်တော်ကြည့်ရမယ်ကျွန်တော်တို့အရင်မတိုင်ခင်တုန်းကအိုင်ဘင်ဟိုးတုန်းကအတိုင်းတာတစ်ခုထိလုတ်ခဲ့တယ်လို့ကျွန်တော်တို့ကြားတယ်ပေါ့ဟုတ်မဟုတ်တော့မသိဘူးဗျာအရင်တုန်းကလည်းပြောရေးဆိုခွင့်ရမရှိတော့ဒီကိစ္စတွေကသိသိတာမဟုတ်ဘူးပေါ့ဆိုတော့တော်တော်လေးကျိန်းသေးတဲ့ချက်ကတော့တက်တူတွင်ဥပဒေစီကံရဒါတွေကလုတ်ဖို့ရှိတယ်ဒါလုတ်နိုင်မှပဲပတ်ဝန်းကျင်ဒေသတွေကတက်တာမယ
်ဒီနေရာမှာအခုလက်ရှိဟိုလူလူဆန္ဒပြပွဲတွေလည်းအဲ့ဘက်မှာဖြစ်နေတဲ့အပြင်ကိုလက်ရှိဒီအချက်ကိုတစ်ချိန်လုံးကလွန်ခဲ့တဲ့ဟိုတစ်နှစ်ကျော်လောက်ကပေါ့နော်ဒီ ARD မြစ်စုံရေကာတာစီမံကိန်းအခြေအနေမျိုးနဲ့နှိုင်းယှဉ်ပြီးတော့ပြောကြတာတွေမေးကြမှမြန်ကြတာတွေရှိပါတယ်အဲ့တော့ဦးဝင်းမျိုးသူကဘယ်လိုထင်လဲဒီကိစ္စကိုမြစ်စုံနဲ့သွားနှိုင်းလို့ရနိုင်တဲ့အခြေအနေမျိုးလို့ထင်လား
အဲဒီမေးခွန်းကတော့ဖြေဖို့ခက်တဲ့မေးခွန်းပဲပေါ့နော်ဒါကျွန်တော်ငကိုရဲကပြောပြီးလို့လူတွေရောက်ထိခိုက်တဲ့ကိစ္စဆိုရင်တော့ဘယ်နာဖြစ်ဖြစ်ကြည့်ရမယ်လို့ဆိုရဲเนาะမူဝါဒကို principle လက်ခံတယ်ဆိုရင်တော့ဒါကတော့ဒီကိစ္စကိုမြစ်စုံလိုပဲလေးထားပြီးရှင်းပြဖို့လိုတာပေါ့တော်တော်လည်းပဲဟိုပတ်ဝန်းကျင်ထိခိုက်မှုရှုထောင့်အောင်ကြည့်ရင်တော့မြစ်စုံနဲ့တော့မတူဘူးပေါ့မြစ်စုံကတကယ်ထိခိုက်ရင်တော့တကယ်နိုင်ငံတစ်ဝန်းလုံးထိခိုက်မဲ့သဘောတော့ရှိတာပေါ့အဲ့တော့ဒီနေရာမှာပတ်ဝန်းကျင်ထိခိုက်မှုကြည့်ရင်တော့ထိခိုက်မယ်အဲ့ data နေရာနေကိုကွက်ပြီးတော့ထူမြတ်ပါအဲ့တော့ scale of impact ပေါ့ဒီပတ်ဝန်းကျင်ထိခိုက်မှုအတိုင်းဒါကတော့အဲ့လောက်ထိတော့မြေဆုံလင်းတော့နိုင်လို့တော့မရဘူးပေါ့
ဂျေးစင်တောင်းတို့စပယ်တောင်းတို့တော့ဒီအခုဖြစ်နေတဲ့ Lebanon တောင်းတို့ကနေပြီးတော့စီမံကိန်းကြီးတွေဖြစ်လာပြီးစဉ်ဆွန့်ပြက်မဲ့အငြိအကြေးတွေဥပမာချင်းတွင်းမြစ်တွေကိုဆွန့်ပြက်တယ်ဆိုလို့ရှိရင်ချင်းတွင်းမြစ်ကလည်းတစ်ချိန်မှာ air rim ကိုသွားပေါင်းတာပဲမဟုတ်ဘူးလားအဲ့တော့ air rim ကြီးကိုထိခိုက်တယ်ဆိုတော့နိုင်ငံတဝန်းထိခိုက်မယ်ဆိုတဲ့ပုံစံမျိုးမဖြစ်နိုင်ဘူး
အဲ့တော့ဒါဖြစ်နိုင်ပါတယ်သူကချင်းချင်းမြင်ရလဲဒုတိယအရေးကြီးဆုံးမြင်လက်တဲ့ဖြစ်တဲ့အတွက်ဒီဆိုရင်ကျွန်တော်တို့ဒီ AR မြင်လက်ထိခိုက်နိုင်တယ်ပေါ့သို့တော့လည်းပဲကျွန်တော်ကိုယ်တိုင်အဆောင်ပြောလို့ပေါ့မရဘူးသေးဘူးနောက်ချုပ်ချက်လက်တွေကျွန်တော်တီးဖို့လိုသေးတယ်နောက်အဓိကကျွန်တော်စိတ်ဝင်စားတာလောလောဆယ်မှာစိတ်ဝင်စားတာဗာစီးပွားရေးလုပ်ငန်းတစ်ခုလုပ်ရင်ဆိုတော့အကျိုးနဲ့အပြစ်ရှိမှာပေါ့အဲ့တော့ကျွန်တော်တို့ကအကျိုးနဲ့အပြစ်ကိုနှိုင်းယှဉ်ဖို့လိုတာပေါ့ဘယ်အကျိုးကများလားအပြစ်ကများလားနောက်တစ်ခုအားလည်းဆုံးမပြောလို့ဒီအပြစ်ကရောကျွန်တော်တို့နည်းသွားအောင်လုပ်လို့ရလားဆိုတဲ့အချက်လေးကိုကျွန်တော်တို့ကြည့်ဖို့လိုမယ
်ပတ်ဝန်းကျင်ထိခိုက်မှု
ပတ်ဝန်းကျင်ရောလူရောပေါ့ပတ်ဝန်းကျင်နည်းအောင်ပေါ့ဒါအဲ့တော့လုပ်ဖို့လိုတာပေါ့ကျွန်တော်ဆုံးမမြင်တာတော့ကျွန်တော်အဲ့ဒီလေပတောင်းမှာတော့လည်းမြင်ပါပြောပါတယ်ကျွန်တော်၃ချက်ပေါ့ပတ်ဝန်းကျင်ရေးရဟိုဒီကပြောရရင်တော့၃ချက်ထိခိုက်နိုင်တယ်အထူးသဖြင့်ဆုံးမပြောလို့ပေါ့နော်လူတွေတိတ်မပြောတဲ့အချက်ကဒီမှာတို့ကဓာတ်ပေတာကျွန်တော်တို့အများကြီးသုံးရတော့ဆေးတွေအများကြီးသုံးရတော့ဒါတွေကိုတို့ရန်ကုန်ကနေပြီးတော့အဲ့ကိုရင်ရွှေတဲပြူရတာရှိတယ်ဒီနေရာမှာလည်းစနစ်မကျရင်လမ်းကြောင်းလျှောက်မှာထိခိုက်နိုင်တာပဲပေါ့နော်ဒါတွေကိုတိုးလောက်မယ်နောက်တစ်ခုကတို့က twin two ရဲ့ twin ကိုတို့က open pick system ဆိုတော့ twin ကိုဖွင့်ပြီးတော့တူရတာပေါ့တူတဲ့ခါကျတော့လေတို့တကယ်လုပ်မယ်ဆိုရင်တော့ဆောင်းပြောလို့နံပါတ်1ချက်ဒီ twin two တဲ့အတွက်ကိုဆောင်းလို့အမှုံတွေထွက်တယ်ပေါ့တဲတွေအမှုံတွေထွက်မယ်ဆိုရင်ဒါတွေကိုစနစ်ကျဆောင်းလို့ရေဖြန်းတာတွေနောက်ကျွန်တော်တို့ဒီဟိုလေကာဒန်းတွေစိုက်တာတွေဆိုရင်တော့ဒီ impact တွေကို short သွားအောင်လုပ်တယ်ကျွန်တော်ဒီလောက်တော့လုံထားတာမရှိဘူးပေါ့နော်အဲ့တော့ဒါ twin two စင်မှာရှိတဲ့ပြဿနာတွေကလေလုံးမယ်ဆိုရင်တော့ထိမ့်သိမ့်နိုင်တဲ့ပြဿနာရှိတယ်ပေါ့နောက်တစ်ခုကဒီထွက်လာတဲ့မြေစာတွေကိုတို့ကကြေးထုတ်ဖို့အတွက်ကြေးနေထုတ်ဖို့အတွက်ဓာတ်ပြုတဲ့ခါမှာဆွမ်းလို့တန်းခွေတွေအများကြီးတုံးတယ်နောက်ထွက်လာတဲ့အရာတွေရေတွေနဲ့ကျွန်တော်တို့ကတိုးလောင်တယ်ဆိုတော့အဲ့ဒီအရာမှာဆွမ်းလို့တုံးတဲ့ sulfuric acid တွေကဆွမ်းလို့အငွေထောင်းထောင်းထတာပေါ့ဓာတ်ပြုပြီးတဲ့ခါထတာပေါ့အဲ့ဒါကဆွမ်းလို့အရင်တော့လို့လို့မျိုးပေါ့နော်ဒါတေချာလေးရေနဲ့ဖျန်းနေဆိုရင်သူ့ရဲ့ပါတဲ့ concentration လေးလူထဲမှာရှိတဲ့ concentration လေးတွေကကျသွားနိုင်တယ်နောက်တစ်ခုကတို့ဒီ season နဲ့ရေတွေကိုတို့တိမ့်တဲ့ခါမှာအရင်တော့ကျွန်တော်သိတာကတို့က zero discharge system အောင်တုံးတယ်ဆိုတော့တုံးလိုက်တဲ့ညဉ့်ညံတဲ့ water ကိုအပြင်မထွက်သွားအောင်လို့ပြန်ပြီးတော့တုံးတယ်ပေါ့ဒါတော့ကျွန်တော်မှတ်မိရဲ့အဲတုန်းကဒါကတက်တာရှိနေတယ်ပေါ့ဘာလို့လဲဆိုတော့ကျွန်တော်တို့မသိတဲ့အချက်ကမိုးရာသီကတအားခုကခံမလို့မရအောင်လေခမခံမလို့မရတော့မိုးရင်လက်မကတအားရွာလိုက်ရင်တို့ဆယ်ထားတဲ့ကန်တွေကကျိုးပေါက်သွားရင်ပေါက်ဖြစ်လဲဖြစ်ခဲ့တယ်လို့ကျွန်တော်နားလဲတယ
်
ဒါကြောင့်မို့လို့ဟိုကာကွယ်နိုင်တယ်ပေါ့နောက်ဆုံးတစ်ချက်ကဆောင်းပြောလို့တောင်ကြီးလုံးကပျောက်သွားမယ်နောက်တစ်ခုကဟိုကျင်းကြီးဖြစ်သွားမယ်ဒါကတော့ဒါကြောင့်အချိုးပြစ်နဲ့ပြန်ရှင်ရမယ်ဆိုတော့အစိုးရကဘလောက်စီဝိုင်းရလဲအခုကျွန်တော်တို့သူတက်ဆိုင်ရာဝန်ကြီးတွေကပြောနေတာပဲ EITI ပေါ့ဗျာထင်သာမြင်သာဖြစ်အောင်လုပ်ပါမယ်ဆိုနိုင်ငံတော်ကဒီဘက်မှာပတ်စံဘလောက်ရလဲရတဲ့ငွေကိုဘလို့လဲသုံးဆွဲလဲเนาะပြည်သူတွေရောဘလောက်ရလဲဆိုတော့ရှင်းရှင်းလင်းလင်းပြောဖို့လိုတယ်ဒါမှလူတွေကနားလဲမှာဘယ်သူရတော့တာလဲဆိုတော့မေကွန်နဲ့ဖြစ်နေတော့လေဒါကလည်းဆိုးအဖက်ကရှင်းဖို့လိုတယ
်ဝါရှင်တန် DC ကိုခေတ္တရောက်ရှိနေတဲ့ EcoDev အဖွဲ့ကဦးဝင်းမျိုးသူကို VOA ကဆက်သွယ်မေးမြန်းထားတာပါကျွန်တော်တန်းလွင်ထောင်းပါခင်ဗျာ Thank you.